သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိန်းကာလာအစကတည်းကစစ်ကောင်စီရဲ့ပြစ်မှတ်ထားခံနေရတဲ့သတင်းသမားတွေဟာ၃နှစ်ခွဲကျော်ချိန်အထိအန္တရာယ်တွေကြုံနေရသေးပါပြီးခဲ့တဲ့လမှာပဲမွန်ပြည်နယ်စိုက်ထုံမြို့နယ်လက်ပြကျွာမှာအလွတ်တန်းသတင်းနောက်တူဖြစ်တဲ့ကိုထက်မြတ်သူရဲ့နေအိမ်ကိုစစ်ကောင်စီတပ်ကအင်အားအလုံးရင်နဲ့ဝင်ရောက်စီးနင်းပစ်ခတ်ခဲ့တာကြောင့်သူ့အပါဝင်သတင်းတောက်နှုတ်ဦးသေဆုံးခဲ့ရပါတယ်ပြည်သူတွေရဲ့သတင်းတိပိုင်ခွင့်နဲ့မဆုံးရှုံးမှုအတွေ့လုံခြုံရေးအာမခံချက်မရှိတဲ့နေရာဒေသတွေမှာသတင်းကြောက်တွေဟာသတင်းရယူနေကြရတာအနာသိန်းစကလေးကနေအခုချိန်ထိပါပဲအဲ့ဒီလိုသတင်းရယူသူတွေကိုဖမ်းဆီးထောင်ချခဲ့တာကြောင့်လက်ရှိအချိန်ထိသတင်းသမား63ဦးဖမ်းဆီးခံရပြီး9ဦးဟာစစ်တပ်ရဲ့တပ်ဖြတ်ခံခဲ့ရတယ်လို့နေစည်းမချသတင်းတော်များအဖွဲ့ ISF ရဲ့အစီအရာတီးရပါတယ်စစ်ကောင်စီအနေနဲ့လက်နက်ကင်တော်လှန်သူတွေနဲ့သတင်းသမားတွေကိုခွဲခြားပြီးဥပဒေနဲ့အညီမရှိရင်ပဲပြစ်ခတ်တပ်ဖြတ်တာကတရားလိုလုပ်ရဖြစ်တယ်လို့တေဆုံးသူ2ဦးရဲ့မိသားစုနဲ့နှိစက်တဲ့လုံခြုံရေးရအမိမဖော်လို့သူအမျိုးသမီးသတင်းတောက်တူကဆိုပါတယ
်သူကကြီးအရင်စိတ်အားထက်သန်နေရပုံမှန်ဆိုသူကတပ်ပုံမရရပါဘူးနော်ထောင်ဝထွက်လာပြီလို့သူဟိုဒီလုပ်ဒီမလုပ်နေတော့တပ်ပုံပြင်ရိုက်ကိုပေါ့ကိုအေးဆေးနေလို့ပြောတယ်ဒါပေမဲ့သူကမရဘူးငါဒါပဲလုပ်ချင်တာဒီချိန်ကြီးမှာဟိုစီးပွားရေးလုပ်တော့ပေါ့ဘာအကျိုးရှိမှာလဲပေါ့နော်အဲ့လိုပြောတော့သူကဒီအလုပ်ပဲလုပ်ချင်တယ်ဟိုပုံမှန်ဆိုရင်သူကလက်နဲ့ခိုင်ဆိုပြီးဝင်ပြစ်တာဟိုလူတွေကိုဖမ်းမယ်ဆိုလည်းဖမ်းပေါ့ဖမ်းပြီးဆစ်ဆေးပြီးတော့မှပဲသူကသတင်းသမားဖြစ်တယ်ဘသူကလက်နဲ့ခိုင်ဖြစ်တယ်အဲ့လိုခွဲခြားပြီးတော့မှပဲတရားဥပဒေရဟိုဆုံးဖြတ်တာမျိုးအမိန့်ချတာမျိုးပဲဖြစ်တဲ့နေပေါ့နော်ဒီလိုကိုယ်နဲ့ဝင်ပြီးတော့မိမမင်းသတင်းသမားဖြစ်ဖြစ်ဟိုပြည်ပြည်ပါကပြည်ကွာငါတို့မိလိုတက်တယ်ဆိုပြီးပုံစံမျိုးကတော့အရင်တရားလုံးနေ
ပေးတေဆုံးသွားခဲ့တဲ့သတင်းတော်ကိုထက်မြတ်သူဟာစစ်တပ်အာဏာသိမ်းပြီးနောက်ဆန္ဒပြပွဲတွေမှာသတင်းရယူနေခြင်းစစ်ကောင်စီတပ်ရဲ့ပြစ်ခတ်ဖမ်းဆီးတာကိုခံခဲ့ရပြီးပြန်လွတ်မြောက်လာချိန်မှာလည်းသတင်းအလုတ်ကိုဆက်လက်လုတ်ကိုင်းခဲ့သူတူပါတာကိုကြည့်ရင်သတင်းတော်ကြွေရဲ့သတင်းနဲ့ပတ်သက်တဲ့ပြင်းပြတဲ့ခံယူချက်တွေကိုစစ်ကောင်စီရဲ့အကြောက်တရားသွင်းဖိနှိပ်မှုကမတားဆီးနိုင်တာမြင်ရပါတယ်ကြအပြင်အနာသိန်းကာလာတျောက်ဖန်စီခံရတဲ့သတင်းသမားစုစုပေါင်းဦးဟာ200ကျော်အထိရှိခဲ့ပြီးအဲ့ဒီထဲမှာသတင်းဌာနတရားနီးပါးကအမျိုးသမီး32ဦးလည်းပါဝင်တယ်လို့ International Center for Not for Profit Law ICNL ကအခုနှစ်ဇွန်လမှနောက်ဆုံးထုတ်ပြန်ထားပါတယ်ဒါကြောင့်အမျိုးသားသတင်းတော့တွေ့တယ်မှာပဲအမျိုးသမီးသတင်းတော့တွေ့ဟာလဲဒီလိုအသက်အမြင်နဲ့နီးကပ်တဲ့အခြေအနေတွေမှာတော့ပြည်တွင်းကနေသတင်းတင်ဆက်တာစစ်မြေပြင်ထိတွားရောက်စွန့်စားပြီးသတင်းတင်ဆက်တာတွေကိုလှုပ်ဆောင်နေတဲ့အခြေအနေပါအဲ့ဒီလေရှမ်းမြောက်ဒေသမှာဖြစ်ပွားခဲ့တဲ့မြောက်ပိုင်းညီနောင်တုံးဘွယ်ရဲ့တဆယ်နှစ်ဆက်ကွန်စစ်စင်ရေးအတွင်းကြိုက်ပွဲအေအီယာတွေအထိတွေ့စင်သတင်းရိုက်ကူးခဲ့တဲ့တာအမျိုးသမီးသတင်းတော့လွေအီမီလဲအပါအဝင်ပါ
ဒီတိုက်ပွဲဖြစ်နေတဲ့ကာလတော့မဟုတ်ဘူးပေါ့လေတိုက်ပွဲဖြစ်ပြီးတဲ့အချိန်မှာကျွန်တော်တို့ဒင်းသက်ပုံသက်ယူတဲ့အချိန်မှာအဲ့လိုမျိုးတွေကြုံရတဲ့ဟာပေါ့နော်ဖြစ်ချင်တော့အဲ့မတိုင်ခင်တို့မိုင်းအများကြီးတုံးထားတယ်ပြင်မိုင်းရှင်းလင်းရေးတွေလည်းတို့ဟိုကောင်းကောင်းမလုပ်နိုင်သေးဘူးအဲ့တုန်းကသွားတော့အဲ့နေရာသွားတော့ကလည်းတော်လေးရင်ခုန်ခရပါပေါ့နော်အစိတ်ထဲမှာတော့တွေးလိုက်တယ်ကျွန်တော်ဒီနေရာသွားရတယ်ဆိုလို့ရှိရင်ကျွန်တော်6 တစ်ဖက်နဲ့ပဲပြန်လာနိုင်ပြန်လာနိုင်မယ်ဆိုတဲ့အမျိုးပေါ့နော်ဒါပေမဲ့ကိုတိုင်ကဟိုဓာတ်ပုံကောင်းကောင်းလေးတွေဓာတ်ပုံတွေဟိုဗီဒီယိုကလစ်တွေရချင်တော့အဲ့လိုမျိုးသွားတာပေါ့နော်ဆိုတော့သွားအဲ့ဒီဘယ်လိုခေါ်မလဲတိုက်ပွဲဖြစ်ဖူးတဲ့နေရာတွေအဲ့ဒီလက်နက်ကြီးတွေပေါက်ကွဲတဲ့နေရာတွေကျွန်တော်တို့ဝင်တော့ဟိုဒီဘယ်လိုခေါ်မလဲ6တောင်မှဟိုကျင်တဲ့ဟာမျိုးတွေရှိပေါ့နော်အဲ့လိုမျိုးတွေဟိုကြောက်လဲကြောက်တယ်သွားလဲသွားချင်တယ်တွေ့ကြုံရချင်တော့အဲ့လိုမျိုးတွေကြုံခရရတဲ့ဟာတွေလဲရှိတယ်ပေါ့
မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ သတင်းသမားများကာကွယ်ရေးအဖွဲ့ရဲ့အခုနှစ်ဦးပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်သတင်းမီဒီယာဥပဒေရဲ့ပုံမှန်ခုနှစ်မှာတော့စစ်မှတ်ဖြစ်ပွားရာဒေတာအရေးအခင်အထူးကြုံနဲ့အများပြည်သူဆန္ဒပြရာနေရာတွေမှာသတင်းသမားတွေဟာလွတ်လပ်စွာသတင်းယူခွင့်ရှိတယ်လို့ဖော်ပြထားတာပါဒါပေမဲ့လက်တွေမှာတော့သတင်းသမားတွေဟာအဲ့ဒီဥပဒေပါအခွင့်အရေးတွေကိုလုံးဝမရရှိတဲ့အခြေအနေဖြစ်နေပါတယ် ပြီးခဲ့တဲ့2021ဒီဇင်ဘာလကရန်ကုန်တိုင်းအလုံးမြို့နယ်ပန်းမြေကြီးလမ်းမမှာဆန္ဒပြနေတဲ့ပြည်သူတွေကိုစစ်ကောင်စီကကားနဲ့တိုက်ဖမ်းခြင်းတရင်ယူနေတဲ့အမျိုးသမီးရုပ်တံတရင်တာမမှုရတနာခမ္မမို့ချုံဟာကားနဲ့တိုက်အဖမ်းခံခဲ့ရပါတယ်သူကိုစစ်ကောင်စီက905ကကြီနဲ့ထောင်နဲ့သုံးနေချမှတ်ခဲ့တဲ့အပြင်ပုံမှန်50ညအတွက်အလုံးနဲ့ထောင်နဲ့ဆယ်နဲ့စုစုပေါင်း73နှစ်အထိချမှတ်ခဲ့ပါတယ်။ဒါအပြင်အခုနှစ်ဇန်နဝါရီမှာလည်းအရင်ကသတင်းသမားတဦးဖြစ်ခဲ့တဲ့စုရမှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒီဝီကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်2ခုနဲ့စစ်ခုံရုံးကထောင်နဲ့တသက်တကျွန်းချမှတ်ခဲ့ပါတယ်။ဖက်စီကံအမျိုးသမီးတရင်တောက်တွေဟာဒီလိုအကျဉ်းချခံရပြီးထောင်ထဲရောက်တဲ့အခါစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုပါရင်ဆိုင်နေကြရတယ်လို့လုံခြုံရေးရအမိမဖော်လို့တဲ့ပြန်လွတ်လာသူအမျိုးသမီးတရင်တောက်တို့ကဆိုပါတယ
်ဒီစိတ်ပိုင်းဆိုင်ရာဆိုလို့ရှင်လဲသူတို့ကဖိနှိပ်ထားရပေါ့နော်သူတို့ဝင်လာကြတဲ့ကသူတို့ကဦးချိုးရတာဝင်လာနဲ့ထောင်ရဲ့ဒီဘူဝဝင်လာနဲ့သူတို့ဒီတကားတော်မှာအဲ့လိုမျိုးခေါင်းငုံပြီးဝင်ရတဲ့အနေအထားမျိုးကျမကြီးဆောင်းရှောက်မှုပိုင်းဆိုရင်လုံးဝကိုတော့0% ပဲကျမရေဆောင်ရှာမှုကဆေးတွေဆိုလို့ရှိရင်လည်းပေးဒိတ်လွန်တဲ့ဆေးတွေပေးတယ်ဒိတ်လွန်တာအောင်မတရက်နှစ်ရက်မဟုတ်ဘူးနော်3လ5လ6လကြာနေတဲ့ဟာတွေပေးအဲ့ခါကျဆရာဝန်တို့ကကိုကအတက်မလားစောကတက်ကိုမလိန်တက်လိုက်လို့ရှိရင်ဆရာဝန်ကပြောပြောတယ်ဆရာဝန်ကလည်းတက်ဖက်ကနေဟိုဟာပေါ့အသွေးယူရတဲ့သူတွေကြီးပဲဒီဟိုသုံးပွင့်တွေကအဲ့တော့ဆရာဝန်ကပြောလဲဆိုတော့ဒီဒိတ်လွန်တဲ့ဆေးတွေကဒိတ်လွန်မှာအာနိသင်နဲ့အာနိသင်ရှိရဆိုပြီးအဲ့လိုပြောတယ်12မျိုးယောဂ96ပါးယောဂဖြစ်နေရင်တော့မှသူတို့က B6 တွဲပါစီတမောပြေးပါရာကက်ပိုတက်စီမောက်စနယ်လေအဲ့ဒါပဲသူတို့ပတ်ပေးနေကြံတဲ့ဆေးကဘာမှမပေးဘူ
းစစ်ကောင်စီကသူတို့ကျွတ်လွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုပြည်တွင်းတာမကပြည်ပနိုင်ငံတွေအထိပါပြန့်နှံ့အောင်တူးဆဖော်ထုတ်ရေးသားကြတဲ့သတင်းစာဆရာတွေရဲ့ကလောင်လက်နက်ကိုစိုးရင်ကြပါတယ်ဒါကြောင့်သတင်းချင်းဝင်းနဲ့အညီသတင်းရယူတင်ဆက်နေကြတဲ့သတင်းတောက်တွေကိုနိုင်ငံတော်စုပေါင်းလှုပ်ဆောင်မှုဆိုင်ရာပုံမှ905ကကြီအပြင်အခြားအကြမ်းဖက်ပုံမှဥပဒေတွေဖြစ်တဲ့50ညာ52ကကြီဆက်သွယ်ဥပဒေပုံမှ65မတရားအသင်းဆက်သွယ်မှုဥပဒေစတဲ့သတင်းမီဒီယာနဲ့မဆိုင်တဲ့ပုံမှတွေနဲ့နှိရှေထောင်နှံချမှတ်လေးရှိပါတယ်ဒါကြောင့်ပဲ ISF ရဲ့2020ထုတ်ပြန်တဲ့အစီရင်ခံစာအရနိုင်ငံပေါင်း180အနည်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်က139မှာရှိခဲ့ပြီး၄နှစ်ကြာအခုနှစ်မှာတော့34ဆင့်ကျသွားကလက်ရှိမှာအဆင့်183နဲ့သတင်းလွတ်လပ်ခွင့်အစိုးဆုံးနိုင်ငံတွေတည်းပါဝင်နေတာပါလက်ရှိအချိန်ထိစစ်ကောင်စီရဲ့ပြစ်မှတ်ထားခံရဆုံးအုပ်စုတွေပါဝင်နေတဲ့သတင်းသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာ Women in Media MWIM အဖွဲ့ဝင်မတ်တင်စာအောင်ကတော
့ပစစ်ကောင်စီရဲ့မှမဟုတ်ပါဘူးကျွန်မထင်တာကအာဏာရှင်တွေပေါ့နော်အာဏာရှင်တွေကဘယ်လိုမှသတင်းသမားတွေကိုကြိုက်နိုင်ကြအကြောင်းမရှိဘူးပေါ့နော်ဆိုတော့အထူးသဖြင့်တော့သူတို့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနော်လူတွေတတ်တယ်လူတွေဖမ်းတယ်ရွာရီမီရှို့တယ်နော်လေရင်နဲ့ဘုံကျဲတယ်အစားရှိသဖြင့်ဒီလိုလူခွင့်ရချိုးဖောက်မှုတွေနော်ဒီလိုပြိပက္ခဈားထဲမှာသူတို့လုံနေတဲ့လူခွင့်ရကိစ္စတွေလူသားမျိုးနွယ်ကိုသိချင်ဖြစ်စီအောင်လုပ်တဲ့ကိစ္စတွေနော်နောက်ပြီးတော့ဆစ်ရဆွေးမှုကိစ္စတွေဒီလိုဟာမျိုးတွေကိုဖော်ထုတ်ရေးသားနေတာကသတင်းတောက်တွေနဲ့သတင်းသမားတွေပဲဖြစ်တယ်ပေါ့နော်ဆိုတော့သတင်းလုံလောက်ကိုင်းနေတဲ့လူတွေကဒါတွေကိုဖော်ထုတ်ရေးသားနေတာဖြစ်တယ်အဲ့တော့ဆစ်ကောင်ကျကဘလို့မှကြိုက်စရာအကြောင်းမရှိဘူးသူ့ကိုတော်လှန်နေတာဒါဟာတနည်းတစ်ပုံအဖြစ်လဲတော်လှန်နေတာပဲဖြစ်တယ်အဲ့တော့အဲ့ဒီလိုသတင်းအမှန်နေတင်ပြဖို့အတွက်သတင်းသမားတွေအလို့လုံနေရတာဘလို့မှဆစ်ကောင်ကျအကြောင်းလာနိုင်ကြိုက်လာနိုင်ကြအကြောင်းမရှိဘူးအဲ့တော့သတင်းသမားတွေဒီတက်ကက်ထားခံရနိုင်ဆုံးအုပ်စုထဲမှာပါနိုင်တယ်လို့ကျွန်မထင်တယ်နော
်တိုင်းသားဒေတာတချို့မှာဆိုရင်လည်းမတူညီတဲ့အစုအဖွဲ့အမျိုးမျိုးနဲ့စစ်ကောင်စီအာဏာပိုင်တွေကြားမှာသတင်းသမားတွေဟာလွတ်လပ်စွာသတင်းရယူခွင့်ဖော်ပြခွင့်တွေဆုံးရှုံးနေတယ်လို့မြေပြင်သတင်းတောက်တွေကဆိုကြပါတယ်ရခိုင်ပြည်နယ်ရှမ်းမြောက်ဒေသတနင်္သာရီတိုင်းကရင်ပြည်နယ်ကရင်ပြည်နယ်လိုဒေသတွေမှာဆိုရင်လေမြေပြင်သတင်းသမားတွေဟာအခက်အခဲတွေကြားကနေသတင်းပေးပို့နေကြရတာပါတနင်္သာရီအခြေဆိုင်ဒဝဲဝက်သတင်းဌာနကသတင်းသမားတွေဖြစ်တဲ့ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့ဟာလေ2023နှစ်ကုန်ပိုင်းကသူတို့ရဲ့နေအိမ်တွေမှာဖမ်းဆီးခံခဲ့ရပြီးထောင်နှံတသက်တကျွန်းနဲ့အနှစ်20စီအသီးသီးချမှတ်ခံခဲ့ရပါတယ်ဒါကြောင့်အချက်လက်မှန်တွေကိုပေးပို့နေတဲ့သတင်းသမားတွေအနေနဲ့စိန်ခေါ်မှုမျိုးစုံကိုအံတူရင်းစိတ်ပိုင်းရောရုပ်ပိုင်းမှာချိန်ချောက်မှုတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။အဲ့ဒီလိုအခြေအနေတွေကိုစစ်ကားစီကရှေ့လျှောက်ပုံလုံးနာနိုင်တယ်လို့ဆိုလာသူကလွတ်လပ်တော်မြန်မာသတင်းမီဒီယာကောင်စီ IBCM ရဲ့အတွင်းရေးမှူးဦးတိုးဇော်လက်ပါ
English lo byaw yin no don't cross the invisible line ma bya ma ni ya de si ma jor ne lo tri pe da bo no ho nai ngai ye yi ywe che pa la da ho yuk kaw we lo ma lo chin nya la do tadin media de ko a yin na po pi lo kan tat de chauk che de naw da kha ji le de a pit de pe de chauk daw aw ma bya tadin ma lo ye aw da ba mae le tadin naw de ya do de law ho ne ne ya ni pi lo yat daw ma chauk daw ma ma lo daw so ra ma si ba aw atet nan song ko bai ko ko ye safety long jong yi ho do atet nan song အလေးပေးပြီးတော့ကျွန်တော်တို့သတင်းမီဒီယာကို professional ဆန်ဆန်လောက်ကြပါအရင်နဲ့ပိုတတိထားကြပါသူတင်အခုလောက်ခေတ်ကြီးမှာမီဒီယာတွေကိုရည်ရချက်ရှိရှိဒုက္ခပေးနေတဲ့ခေတ်ကြီးမှာတော့သတင်းလောက်တွေလုံလုံကြုံကြုံနဲ့အတန်တန်ဆုံးသတင်းယူဖို့ကိုယ့်ဘက်ကတတိမလစ်စေဖို့အဲ့ဒါလည်းပဲကျွန်တော်တို့ကိုယ့်ကိုယ်ပဲကာကွယ်ရမှာပေါ့
သတင်းအချက်လက်မှန်တွေကိုနိုင်ငံတွင်းနဲ့ကမ္ဘာကပါတီကိုသတင်းသမားတွေဟာအနေရတွေကြားကနေပဲနေ့စဉ်မပြတ်ပေးဖို့တင်ဆက်နေကြတာဖြစ်ပါတယ်ဒီမိုကရေစီကိုဆုံးရှုံးခဲ့ရတဲ့နိုင်ငံကိုဖက်ဒရယ်ဒီမိုကရေစီလမ်းပေါ်ပြန်ရောက်ဖို့အသက်ပေးဆွန့်လွတ်တာဝန်ကျင်နေတဲ့သတင်းသမားတွေရင်းနေစရတမန်နိုင်တာဝန်ကိုတတ်နိုင်သလောက်ထံပိုကသာခိုင်မာတဲ့ခံယူချက်တွေအဖြစ်ရှိလို့နေတာပါဒီသတင်းဆောင်မကိုတန်လင်းကက်ကပေးဖို့ခြားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ။